ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာကန့်ကွက်ထားတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်ကခီးတဲ့ရာနဲ့ချီကိုဒီကနေ့စတင်ကန့်စင်ခွင့်ပြုလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှာစိုးရိမ်မှုနဲ့ဖေဖော်ဝါရီလ5ရက်နေ့ကတီးခြားခွဲစောင့်ကြည့်ခံနေရတဲ့ Diamond Princess သင်္ဘောကြီးပေါ်ကခီးတဲ့900လောက်ကိုဒီကနေ့ကန့်စင်ခွင့်ပြုလိုက်တာပါဗိုင်းရပ်စ်ပိုးမရှိဘူးလို့စစ်ဆေးတွေ့ရှိတွေ့သူတွေကကန့်စင်ခွင့်ပြုတာဖြစ်ပါတယ်တရင်းနှစ်ပတ်ကြာခီးတဲ့တွေကကန့်စင်ခွင့်မပြုဘဲတီးခြားခွဲထားပေမဲ့သင်္ဘောပေါ်မှာပိုးကူးဆက်သူ940ကျော်အထိတိုးလာနေတာကြောင့်ဂျပန်အစိုးရရဲ့ကင်တွေပုံအပေါ်ဝေဖန်မှုတွေရှိပါတယ်ဂျပန်အစိုးရအတွင်းဝင်ချုပ်ယိုရှီဟီဒေဆူဂါကတော့ဒီကနေ့ခုလိုကာကွယ်ပြောကြားသွားပါတယ
်ဂျီတိုင်းနိုကနိုကင်ကျူဆေဆွန်ယူမိုင်တဲဝါကွင်းとして
လက်ရှိအရေးပေါ်ဆောင်ရွက်ရမယ့်အခြေအနေမှာဂျပန်ကပိုးကူးဆက်ပြန့်နှံ့မှုကိုကာကွယ်နိုင်ဖို့လိုအပ်သမျှအပြည့်အဝဆောင်ရွက်ခဲ့ပါတယ်။လူအခွင့်အရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေကိုထည့်သွင်းစဉ်းစားပြီးဆောင်ရွက်ခဲ့တယ်လို့တင့်တော်တဲ့ဆောင်ရွက်မှုတွေလုပ်ဖို့တက်ဆိုင်ရာနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်လို့ဂျပန်အစိုးရအတွင်းဝင်ချုပ်ယိုရှီဟီဒေဆူဂါကပြောကြားခဲ့တာဖြစ်ပါတယ်။တင်မောပေါ်ကအမေရိကန်ခီးတဲ့300ကျော်ကိုအမေရိကန်အစိုးရကတနင်္လာနေ့ကကဲထုတ်ခဲ့တယ်လို့ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊ဟောင်ကောင်စတဲ့တခြားအစိုးရတွေကလည်းသူတို့နိုင်ငံသားတွေကိုကဲထုတ်ဖို့စီစဉ်နေကြပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ2004ယောက်ရှိသွားပြီလို့တရုတ်အစိုးရကဒီကနေ့ကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူနောက်ထပ်1949ယောက်ရှိတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောကြားတဲ့အတွက်စုစုပေါင်းတရုတ်နိုင်ငံထဲမှာပိုးကူးစက်နေသူ9400ကျော်ရှိသွားပါပြီ။